ရူကရိန်းကိုရုရှားဝင်ရောက်ကျူးကျော်လာကြောင်းနေရာဆောက်ခွာထွက်ပြေးလာကြတဲ့ဒုက္ခနဲ့ပြဿနာကိုကိုရင်ဆန်းစစ်ကြည့်ရှုဖို့အတွက်အမေရိကန်သမ္မတတော်ဂျီယိုဘိုင်ဒန်ဟာတောက်တန်လေးကစားပြီးလေးနှစ်ကြာဥရောပကြီးထွက်သွားပြီးဖြစ်ပါတယ်။သမ္မတတော်ဟာရူမီးနီးယားနိုင်ငံမှာတာဝန်ချနေတဲ့အမေရိကန်တပ်သားတွေကိုကျေးဇူးတင်စကားပြောကြဖို့ရှိတယ်လို့ဒီသတင်းဖတ်ထည့်ချက်အောင်အမေများနေမှာတော့ယူကရိန်းနယ်စပ်မှာရှိတဲ့ Slovakia ရွာကလေးကဥရင်ရှိတဲ့အခြေချလာတဲ့ဒုက္ခတဲ့မိသားစုတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းသမရအင်ဂျူကပြောပါတယ်။သမရဂရောဟာတောက်ကြနေမှာရူမီးနီးယားကလီဒက်အခြေစိုက်စခန်းကိုတွားရောက်နေပါတယ်။အဲဒီမှာစခန်းချနေတဲ့အမေရိကန်တပ်သားတွေညစာစားပွဲအတွက်အမေရိကန်အကြိုက်အစားအစာတွေယူဆောင်သွားခဲ့တယ်လို့သူတို့ကိုကျေးဇူးတင်စကားပြောကြမှာလည်းဖြစ်ပါတယ်။ရုရှား-ယူကရိန်းစစ်ပွဲအတွက်အရှေ့ဥရောပဒေသမှာသမရဂျိုးဘိုင်ဒန်ဆေးလွတ်တဲ့တပ်သားအများအပြားတွေကယူကရိန်းနယ်စပ်နဲ့မိုင်60ကျော်အကွာဒီစခန်းမှာတပ်သား1600လောက်ချထားတာဖြစ်ပါတယ်။ရုရှားရဲ့ဝင်ရောက်ကျူးကျော်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီပီစလိုဗေးကီးယားနဲ့ရူမီးနီးယားလိုအင်္ဂလိပ်နိုင်ငံတွေကိုထပ်ပြီးတင်းချောင်းလာကြတာပါ။ဒီဒုက္ခတွေရဲ့အနေနဲ့အမေရိကန်သမ္မတနဲ့သမ္မတကျော်တို့ကယူကရိန်းပြည်သူတွေနဲ့အတူတပ်သားတွေရပ်တည်နေကြောင်းသိဖို့အရေးကြီးတယ်လို့သူမနဲ့အတူဖြေဆန်လိုက်ပါတဲ့သတင်းတောက်တွေကိုသမ္မတကျော်ကပြောကြားခဲ့ပါတယ်။ဒါဟာသမ္မတကျော်ရဲ့ဒုတိယခြေညောင်းပြပဖြေဆန်မှာပထမဖြေဆန်ကတော့အနိကဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့အိုလံပစ်ပွဲတော်ဖွင့်ပွဲတက်ရောက်ဖို့အတွက်တိုကျိုကိုသွားရောက်ခဲ့တာဖြစ်ပါတယ်။